Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုမေလ5ရက်တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖြန်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်။အ
ီဂျစ်နိုင်ငံကိုင်ရိုမှာစနေနေ့ကပြုလုပ်တဲ့ဂါဇာအဖြစ်ရရေးဆွေးနွေးပွဲမှာဣသရေးနဲ့ဟာမတ်စ်တို့ကြားသဘောတူညီချက်မရဘဲပြီးဆုံးသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပကတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးရသူကတုံ့တန်းကြော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံမှာအခုနေဟာအပူချိန်တိတ်ကိုပြင်းထန်တဲ့အတွက်မန္တလေးတိုင်းမှာတော့လူသေဆုံးမှုရှိနေပါတယ
်။အခုလောနောက်ဆုံးရသတင်းတွေအပြီးမှာတော့အွန်လိုင်းဒိလဲမှုတွေဖြစ်ပွားနေတဲ့ခရင်ပြည်နယ်BGF တဖြစ်လဲ KNA ထိန်းချုပ်ရာရွှေကုတ်ကိုဒေတာတွင်းကနိုင်ငံသားတွေကိုပြန်လဲထွက်ခွာဖို့နှင်ထုတ်နေပြီဆိုတော့သတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီလူခွင်းနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုတစတဲ့ပတ်စင်ကန်တာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပါမယ်။
ယူကရိန်းရဲ့အရှေ့ပိုင်းဒွန်းညက်ဒေသကရုရှားတပ်တွေကိုယူကရိန်းဘက်ကကြိုးစားတိုက်ထုတ်နေချိန်မှာပဲရုရှားချွတ်ချွတ်စစ်မတိုင်ခင်ကလူကြီး3000လောက်နေထိုင်တဲ့အိုချယ်ရာတနဲဆိုတဲ့ရွာကလေးကိုရုရှားတပ်တွေသိမ်းပြီးတက်ဆွဲထားတယ်လို့စနေနေ့မှာယူကရိန်းစစ်တပ်ကပြောပါတယ်ကြီကုံနေတဲ့ယူကရိန်းတပ်တွေကိုရုရှားတပ်တွေကလက်နက်ကြီးတွေဘုံးတွေဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီး AP ကတင်ပြတဲ့ဗီဒီယိုထဲမှာအဲ့ဒီရွာကလေးမှာဘုံးနံကြောင့်ဘာအဆောက်အအုံမှမကျန်တော့ပဲပြပြဝက်ဖြစ်နေတာကိုတွေ့ရပါတယ်ရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါခိဖ်နဲ့နီပရိုဒေသတွေမှာလည်းတညာလုံးဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုံးတွေလူတွေအဆောက်အအုံတွေကိုထိမှန်ခဲ့တဲ့အပြင်အသက်3နှစ်အရွယ်ကလေးတဦးပါသေဆုံးခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းယူကရိန်းဘက်ကပစ်ခတ်တဲ့ American လုတ်တာဝေးပစ်မစိုင်းဒုံးကျည်၄စီးကိုပစ်ချနိုင်ခဲ့တယ်လို့စနေနေ့မှာပြောပါတယ်။ American ကယူကရိန်းကိုမစိုင်းဒုံးကျည်အများအများပေးအပ်ခဲ့ကြောင်းနဲ့နောက်ထပ်ပေးပို့ဖို့ရှိသေးတယ်လို့သမရအင်ဗျူရိုနိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကမကြာသေးခင်ကထုတ်ပြောထားတာဖြစ်ပါတယ်ခင်ဗျာ။ဂါဇာမှာ Israel နဲ့ Hamas ကြားအပြစ်ခတ်ရေးဆေးဆက်ညှိနှိုင်းမှုတွေဟာတစုံတရာသဘောတူညီချက်မရဘဲစနေနေ့ကပြီးခဲ့ပါတယ်။စနေနေ့မှာပဲ Hamas ကိုယ်စားလှယ်အဖွဲ့ဟာ Cairo မြို့ကိုရောက်ရှိလာပြီး Egypt, Qatar နဲ့ American ဂျာဝင်ဆက်ဆက်ပေးသူတွေနဲ့ဆွေးနွေးခဲ့တာပါ။အဲဒီမှာရပ်ပေါင်း40ကြာအပြစ်ခတ်ရေးဆေးအစိုးပြုထားပြီး Israel ကထိမ့်သိမ်းထားတဲ့ Palestine အကျဉ်းသားတွေနဲ့ဟာမတ်ကဖမ်းထားတဲ့ဒဇဂန်တွေလဲလှယ်ဖို့ပါဝင်ပါတယ်ဟာမတ်ဘက်ကတော့ဂါဇာကမ်းမြောင်ဒေသကနေအစ္စရေးတပ်ဖွဲ့ဝင်အလုံးစွတ်ခွာပြီးစစ်ပွဲကိုအပြည့်အပြည့်ရပ်ဖို့တောင်းဆိုခဲ့တာပါဒါပေမဲ့အစ္စရေးဘက်ကဟာမတ်ကိုချေမှုန်းမှုဂရုပြုထားပြီးဒဇဂန်တွေလွတ်မြောက်ရေးအတွက်အပြည့်တိုင်စစ်ပွဲရပ်ဖို့သဘောတူမှာမဟုတ်သလိုဂါဇာတောင်ပိုင်းကလက်ကျန်ရာဖာမြို့ကိုဝင်းမတိုက်ဖို့အတွက်ကိုလည်းစစ်ဆင်ညှိနှိုင်းရမှာထက်သွင်းဆွေးနွေးမှာမဟုတ်ဘူးလို့ပြောပါတယ်စနေနေ့ကိုင်ရိုဆွေးနွေးပွဲကိုအစ္စရေးဘက်ကတော့ကိုယ်စားလှယ်အဖွဲ့မစီလွတ်ခဲ့ပါဘူးဟာမတ်စ်အကြီးတန်းသတင်းရင်းမြစ်တစ်ခုကိုကိုးကားပြီး AP သတင်းရဲ့ရေးသားချက်မှာတော့ဆွေးနွေးပွဲတွေဟာတနင်္ဂနွေနေ့မှာပြန်လည်စတင်နိုင်တယ်လို့ဆိုပါတယ်။စနေနေ့အစောပိုင်းတုန်းကတော့အီဂျစ်နိုင်ငံပိုင်မီဒီယာကဆက်ဆက်ညှိနှိုင်းမှုတွေမှာသိသာထင်ရှားတဲ့တိုးတက်မှုတွေရရှိခဲ့ကြောင်းဖော်ပြခဲ့တာပါ။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်မထားပါဘူးခင်ဗျာ။အီရန်ဟာသူတို့ဖမ်းထားတဲ့အစ္စရေးနဲ့ဆက်ဆက်နေတဲ့ပေါ်တူဂီအလန်တင်သင်္ဘောကအပူဓာတ်တွေကိုပြန်လွှတ်ပေးခဲ့ပေမဲ့သင်္ဘောကိုထိန်းချုပ်ထားဆဲဖြစ်ကြောင်းအီရန်နိုင်ငံသားဝန်ကြီးဟူစိန်အမီယာအဗ်ဒူလာဟင်ကပြောပါတယ်သင်္ဘောသားတွေကိုလွှတ်ပေးတာဟာလူသားချင်းစာနာတဲ့လုပ်ရဖြစ်ပြီးသင်္ဘောကပတိန်နဲ့အတူသူတို့နိုင်ငံကိုပြန်သွားနိုင်တယ်လို့သူကပြောပါတယ်ဒါပေမဲ့အီရန်ရေပိုင်နဲ့အတွင်းသင်္ဘောလမ်းကြောင်းပြစနစ်ရေဒါဆက်ကိုပိတ်ပြီးရေကြောင်းသွားလာမှုလုံခြုံရေးကိုထိခိုက်စေခဲ့တဲ့အဲ့ဒီသင်္ဘောကိုတရားဥပဒေနဲ့ညီဆက်လက်ပြီးထိန်းသိမ်းထားကြောင်းအီရန်နိုင်ငံသားဝန်ကြီးဌာနက X လူမှုကွန်ရက်မှာမေလ2ရက်ညနှောင်းပိုင်းကထုတ်ပြန်ပါတယ်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကအီရန်ကောင်စစ်ဝင်ရုံးကိုဧပြီလဆန်းကအစ္စရေးတိုက်ခိုက်မှုတွေလက်တုံပြန်မယ်လို့အီရန်ကကြေညာပြီးနောက်ပိုင်းဧပြီလ13ရက်နေ့မှာပါရှန်ပင်လယ်ကွေ့ဒေသဗျူဟာမြောက်ရေကြောင်းလမ်းဖြစ်တဲ့ဟော်မုစ်ရေလက်ကြားမှာဝန်ထမ်း25ဦးပါတဲ့ MSC Aries အမည်နဲ့ကုန်တင်သင်္ဘောကိုအီရန်ကဖမ်းခဲ့တာပါ။အရေးကြီးတဲ့ပင်လယ်ရေလမ်းကြောင်းကိုပိတ်နိုင်ခဲ့တယ်လို့လည်းအီရန်ကကြေညာခဲ့ပါတယ်ခင်ဗျာ။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်တနင်္ဂနွေမနေ့ view ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာရေညာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံပေါ်ဆွဲချက်တင်ထားတဲ့အမှုကိုနိုင်ငံတကာတရားရုံးမှအမြဲတမ်းဆန်းဆန်းဖြေရှင်းနိုင်မှုဘင်္ဂလားဒေ့ရှ်နဲ့ကမ်ဘီယာနှစ်နိုင်ငံစလုံးကမျှော်လင့်ထားကြောင်းတောက်ကြနေကထုတ်ပြောကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဟာဆန်မမွတ်နဲ့ကမ်ဘီယာတရားရုံးဝန်ကြီးချုပ်လည်းဖြစ်ရှင်းနေချုပ်လည်းဖြစ်တဲ့ဒေါက်တာအေဂျယ်လိုတို့အကြားအစ္စလာမ်ပူပေါင်းဆောင်ရွက်အဖွဲ့ OIC ထိပ်သီးအစည်းအဝေးမတိုင်မီတွေ့ဆုံမှုမှာအခုလိုပြောခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်ကမ်ဘီယာတရားရေးဝန်ကြီးနဲ့ရှင်းနေချုပ်ကရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်တဲ့လက်ရှိအခြေအနေကိုရှင်းပြပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုဆွဆွဲချက်သက်သေပြနိုင်မှုယုံကြည်ထားတဲ့ဆိုပါတယ်ရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုကိစ္စကိုင်တွဲဖြေရှင်းမှုအတွက်ကမ်ဘီယာနိုင်ငံကိုငွေကြေးအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်းကမ်ဘီယာကပြောပါတယ်ဒါပေမဲ့ ICJ အမှုအတွက်ရန်မုံငွေမလုံမလောက်ဖြစ်နေတယ်လို့ကမ်ဘီယာကဆိုပါတယ်အမှုကိုဆက်လက်ဆောင်ရွက်နိုင်မှုကမ်ဘီယာပေါ်လိုအပ်တဲ့ဥပဒေရေးရာအကူအညီနဲ့အထောက်အထားတွေကိုပံ့ပိုးပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဟာဆန်မမုတ်ကအာမခံခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာလည်းရေးပါတယ်ခင်ဗျာမြန်မာနိုင်ငံမှာအပရိခွာတွေကြားတနိုင်ငံလုံးအတိုင်းအတာနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရက်သားကဒီသတင်းပတ်ထဲမှာ3သန်းကျော်အထိစာချုပ်တင်ရောက်ရှိလာပြီလို့ကုလသမဂ္ဂကပြောပါတယ်ဒီကိန်းဂဏန်းဟာ6လအတွင်း50ရာခိုင်နှုန်းတဟုန်တို့ခုန်တက်သွားတာလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိပြည်တွင်းကနေဆွန့်ခွာထွက်ပြေးရသူ3သန်းနဲ့2.8 တန်းကျော်ဟာပြည်ပခနဲ့မလုံခြုံမှုကြောင့်ထွက်ပြေးတိတ်ရှောင်နေရတာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အိုးအိမ်မဲ့ဖြစ်ခဲ့ရသူတွေရဲ့သုံးပုံတစ်ပုံကလည်းကလေးငယ်တွေဖြစ်နေပြီးသူတို့ရဲ့ပညာရေးနဲ့အနာဂတ်ဟာပြည်ပခကြောင့်ကြပြောင်းကြပြန်နေဖြစ်ခဲ့ရတယ်လို့ပြောပါတယ်။လူပေါင်း 18.6 တန်းလောက်ဟာလည်းလူသားချင်းစာနာထွက်ထားမှုဆိုင်ရာလိုအပ်ချက်ရှိနေပြီးအိုးအိမ်မဲ့လူ3တန်းဟာအသက်ရှင်ရပ်တည်ဖို့အတွက်ရုန်းကန်နေရတယ်ဆိုပါတယ်။ဒါဟာမနစ်ကတဲ့လူတန်းတန်းကျော်ပုံများလာတာဖြစ်ပြီးအကူအညီလိုအပ်နေသူတွေထဲမှာကလေး6တန်းပါဝင်နေတယ်လို့ကုလသမဂ္ဂကမှတ်တမ်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အလဲပိုင်းကချင်းပြည်နဲ့ဗကွေးနဲ့စကိုင်းတိုင်းဒေသကြီးတွေမှာရွှေပြောင်းနေထိုင်သူဥယျာဉ်1.5သန်းနီးပါးရှိပြီးကယားဗကိုးကရင်ပြည်နယ်ရှမ်းပြည်တောင်ပိုင်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာတော့နေရွှန့်ခွာသူ6သိန်းကျော်ရှိနေပါတယ်ရခိုင်ပြည်နယ်မှာလည်းလူ3,560,000ဟာအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်ညာမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းမှာအပူတန်းကြောင့်ဧပြီလအတွင်းလူပေါင်း50ကျော်သေဆုံးခဲ့ကြောင်းဒေသတွင်းလူမှုကွန်ရက်ရေးအဖွဲ့မနိတာလာကိုကိုးကားပြီးတရုတ်အစိုးရပိုင်းစင်ဝါသတင်းဌာနကမေလ3ရက်နေ့ကရေးပါတယ်သေဆုံးသူတွေကအယောက်30ဝန်းကျင်ဟာနာတာရှည်ရောဂါခံစားနေရသူတွေဖြစ်ပြီးအများစုမှာအသက်50ကနေ90တွင်းရှိသူတွေလို့ဆိုပါတယ်ဧပြီလနဲ့အပူချိန်မြင့်တက်မှုကြောင့်အပူရှက်ဘူလွန်ကဲလေသနှုန်းဖြတ်မှုတွေသိသိသာသာမြင့်တက်လာတယ်လို့အကူအညီပေးအဖွဲ့ကဆိုပါတယ်မလာတော့ကအပူရှက်လို့ဆေးရုံတင်ထားသူက10ဦးပဲရှိပေမဲ့ဧပြီလထဲမှာ50ကျော်အထိတိုးလာကြောင်းမနိတလအဖွဲ့ကတာဝန်ရှိသူတွေကစင်ဝါကိုပြောပါတယ်စစ်ကောင်စီကတော့တည်ဆုံမှုနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးမိုးလေဝသနဲ့ဇလပေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရတော့မန္တလေးတိုင်းဒေသကြီးမှာဧပြီလ28ရက်ကအပူချိန်44.8ဒီဂရီစင်တီဂရိတ်အထိရောက်ရှိခဲ့ပြီးနှစ်ပေါင်း89နှစ်အတွင်းအပူဆုံးဧပြီလနေ့ကိုကြုံတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်ဧပြီလထဲမှာမြန်မာနိုင်ငံတဝန်းကဒေသ10ခုကျော်မှာအရင်ကတင်ထားတဲ့အမြင့်ဆုံးအပူချိန်စံချိန်တွေကိုကျော်လွန်ခဲ့တာပါမြန်မာနိုင်ငံအလဲပိုင်းမကွေးနဲ့မန္တလေးတိုင်းဒေသကြီးအတွင်းကနေရာအများပြားဟာကမ္ဘာအပူဆုံးနေရာတွေစီးရင်ဝင်ခဲ့ပါတယ်ခင
်ဗျာဒရင်းတွေကိုကုန်ငင်းချမ်းအေးပြောပြသွားတာပါVOA American တန်ရဲ့တနင်္ဂနွေနေ့မနက်ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကန္တာတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါအောင်မယ်။ကင်းပြည်နယ်မြောက်ဝတီနေအားရွှေကုတ်ကိုဒေသတဝိုက်ကအွန်လိုင်းလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့နိုင်ငံသားအလုံး6လအတွင်းထွက်ခွာဖို့ကရင်နယ်ကြားဆောင်တပ်ကမေလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အွန်လိုင်းလိမ်လည်မှုဂိုင်းတွေကိုတယောက်စွာအရေးယူနိုင်ရေးထိုင်းတရုတ်အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးမှုတွေတိုးလာမှုနောက်မှာအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ VOA သတင်းတောက်မှအေးအေးမှပြောပြပေးပါမယ်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကိုမြို့သစ်ထဲကအွန်လိုင်းလိမ်လည်ဂိုင်းတွေကိုတယောက်စွာအရေးယူနိုင်ဖို့အတွက်ထိုင်းတရုတ်အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးမှုတွေအချိန်မြင့်တက်လာတဲ့အချိန်မှာပဲအွန်လိုင်းလိမ်လည်ဂိုင်းတွေလောင်ကစားဝိုင်းတွေရာဇဝတ်မှုတွေကိုညီနေရငားရမ်းပေးတာဒီလုပ်ငန်းတွေအတွက်လုံခြုံရေးယူထားပေးတဲ့ကရင်ပြည်နယ်အတွင်းကနေကြားဆောင်တဲ့ BGF က တရားမဝင်နိုင်ငံသားတွေ6လအတွင်းထွက်ခွာပြေးဖို့အတွက်မြန်မာတရုတ်အင်္ဂလိပ်ဘာသာနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ရွှေကုတ်ကိုမြို့တက်မှာမိသားစုဝင်တဦးဖမ်းဆီးခံရတဲ့အတွက်မကြသေးခင်ကမှငွေကြေးနဲ့တွားရောက်ရွေးထုတ်ခဲ့ရသူတဦးက VOA ကိုအခုလိုပြောပါတယ
်ဒီမေလာတရနေ့ရက်စပြီးအော်တိုဝါ30ရက်နေ့ဒီတရားမဝင်အလုံငန်းလုံးနေတဲ့သူတွေအဲ့ဒီဒီကဆက်ဆက်နေတဲ့သူတွေနိုင်ငံသားတွေတရားမဝင်ပါပြီးခိုးဝင်နေတဲ့သူတွေပါဟိုမှာမလေးကားသားတွေပါမှာသူပါမှာတရုတ်ပါမှာဟဲ့နားရရှိရအဲ့ရရောအဲ့ဒီထဲမှာရှိရဟိုတရားမဝင်နိုင်ငံသား
နေကြာဆောင်တက်တာဝန်ရှိသူတို့ကကရင်သတင်းစင်ကိုပြောကြားချက်အရမြဝတီခရိုင်ထဲမှာတရုတ်ထိုင်းနဲ့တခြားနိုင်ငံသားသတ္တောင်းကျော်လောက်နေထိုင်နေတယ်လို့ဆိုပါတယ်ဒီထဲမှာလူကုန်ခံရသူတွေလောင်းကစားကျွေးကြောင့်လိမ်လည်မှုလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေရသူတွေလည်းပါဝင်နေပါတယ်ဒီလူတွေကိုဘန်းငွေ3000ကနေသသိန်းခွဲထိပေးမှအဲ့ဒီနေရာကနေထွက်ခွာဝင်ရတာဖြစ်တဲ့အတွက်အခုထုတ်တဲ့စာဟာ PR တွေကိုရော့ကြောင်းအောင်လုပ်တာဖြစ်နိုင်ကြောင်းအခုလိုဆက်ပြောပြပါရစေ။ည
ောင်ပြထုတ်တာလည်းဖြစ်နိုင်တာပါ။ဒါကဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်သူတို့ထင်မှာပဲသူတို့သိထားမှာပဲ။ဘယ်နည်းနဲ့မှပြန်ဆောင်မှာမဟုတ်ဘူး။ဒါလို့အဓိကဒါငွေရှာလို့လည်းသိကြိုက်ကိုသူ။နိုင်ငံတကာအားတွေပြောပြပြတယ်။ကြားပြငန်းငွေလည်းငန်းတွေကိုဖမ်းဖို့ဖမ်းပေးဖို့ဆိုတာအစီအစဉ်လုပ်တဲ့အခါကျတော့ဒီမှာကအကုန်လုံးကဒီငါးဝက်ဒီညီမှာပဲအဓိကလာပုံနေတာ။ဟုတ်အရင်ကတော့ဆိုရင်ဘာမှဟိုအဆောက်အဦကရှိတာမှမဟုတ်တော့အခုအဆောက်အဦကနေတာမှမဟုတ်ဘူးတော့လည်းသိတယ်ပါပဲနိုင်ငံသားကိုရောက်လာတော့အောင်မေးတာ
တစ်ဖက်ကလည်းအခုလိုမျိုးတရားမဝင်နိုင်ငံသားတွေထွက်ခွာဖို့အတွက်စာထုတ်တယ်လို့တစ်ဖက်ကလည်းလူသစ်စုဆောင်းတာတွေဆက်လုပ်နေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်လောင်ကစားမြို့တော်ရွှေကုတ်ကမှနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေရောင်းစားခံရမှုတွေရှိနေတာပါအခုဆိုရင်မြောက်ရီမြို့ကတိုက်ပွဲတွေဖြစ်ပြီးရွှေကုတ်ကိုမြို့တက်ကလောင်းစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကြာဆောင်တက်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်ပြည်နယ်နေကြာဆောင်တက်ကခေါင်းဆောင်3ဦးပါဝင်နေတယ်ဆိုပြီး USIB အဖွဲ့ကလည်းဧပြီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဘုံမူကြီးစောချစ်သူနဲ့ဘုံမူကြီးစောတင်ဝင်းတို့ကတော့ကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရာချပေးတာလုံးကြုံရေးအကာအကွယ်ပေးထားတာဒီတခြားအခုညီတွေပေးမှုတွေလှုပ်ဆောင်နေပြီးမြောက်ရီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်ဆိုပြီး USIB ကပြောဆိုထားပါတယ်ရှင
်ဒါကတော့ရွှေကုတ်ကိုအခြေအနေနဲ့ပတ်သက်ပြီးမှအေးအေးမှပြောပြသွားတာပါအခုတော့ပတ်စင်ကန်တာတွေကိုစတင်ပါတော့မယ်ပထမဆုံးကတော့ဒုအတန်းအစီအစဉ်ပြပါတယ်စစ်ကောင်စီနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဒဏ်ရာရသူတွေကိုတတ်နိုင်တဲ့ဘက်ကပြုစုစောင့်ရှောက်ပေးနေတဲ့သူတွေအကြောင်း Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်မှာတင်ပြထားပါတယ
်我觉得这个面就是就当这种就是很新的。那个就不就说的有地的。别的就那么好的就那么好的就是大的。对。
ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့စင်တာတစ်ခုဟာ20တခြားစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရတဲ့တော်လှန်ရေးဘော်တွေအများအပြားကိုစေကူတာပြုစုစောင့်ရှောက်မှုတွေပေးနေပါတယ်။စေကူတာမှုခံယူနေကြတဲ့ဒဏ်ရာရရေးဘော်တွေထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ဈေးရုံမှာရချင်းယူပြတ်သားနေရဆဲရေးဘော်တွေကနေကိုလက်အင်္ကာဆုံရှုံနိုင်ရတဲ့ဒဏ်ရာပြင်းထန်တဲ့ရေးဘော်တွေအထိပါဝင်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီဘက်အစီအစဉ်ကိုတော့ဒိုးအတန်ရဲ့လွတ်တန်းသတင်းထောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ဒီအစားဒီအစားကိုကျွန်တော်ရောက်လာမှာလေရုံမင်းမင်းလေးရေဘော်နေနေတော့လုပ်ပြရတော့သူတို့ကလည်းဟိုအရင်လူရင်းဆိုလို့ကျွန်တော်တို့ဒီရေဘော်ရေဘတ်တွေပဲရှိရတယ်ရှိတဲ့အခါကျတော့ကျွန်တော်တို့မှမလုပ်ပြင်းနေတဲ့ဒုပွင့်မဲ့လူရှိတော့မဟုတ်ဘူ
းကိုစာနီကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ Sunshine Gate Center ကစေတနာဝန်ထမ်းတူပါအဲ့ဒီ Center ဟာစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရလာတဲ့ရဲဘော်တွေကိုစေကူတာပြည်စုစောင့်ရှောက်ပေးနေတဲ့နေရာဖြစ်ပါတယ်။သူကအာဏာမသိခင်တုန်းကတော့စစ်တပ်သားသူနာပြုတစ်ယောက်ပါ။ ဒါပေမဲ့အာနာသိမ်းပြီးနောက်ပိုင်းစစ်မဖက်အာနာပြည်ဆိုင်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ထံမှတာဝန်ထမ်းဆောင်ခဲ့ပါတယ်။
တိုက်ပွဲတစ်ခုမှာခြေထောက်ဒဏ်ရာရခဲ့ပြီးရှစ်တန်းမှာပဲခွဲစိတ်ကုသမှုခံခဲ့ရတာပါအခုတော့သူကစေယုံရဲ့ချင်းပြဖို့မဲဆောက်မြို့မှာဆောင်ဆိုင်နေရင်စင်တာမှာရှိတဲ့တခြားလူနာတွေကိုပြည့်စုံဆောင်ရှောက်ပေးတဲ့နေရာမှာကူညီပေးနေတာပါတရားဝင်နေတဲ့နေရာရှိတယ်ဒါကြောင့်ဒီဘက်ကပြတ်ကိုချိန်ရတာတို့ကအဲဒီလိုနေတာမှာမင်းစားလို့တော့ဘူးလူပြရမှုရှိတယ်ခြေထောက်ပြရစားလို့လူပြရတယ်နောက် ဆေးရုံမှလာပြီးတော့ဒါဆောင်ပေးတယ်ပေါ့လို့
ဆေးရုံဆောင်တဲ့အချိန်တွေမှာသူ့အတွက်ဘာသာစကားအခက်အခဲတချို့တော့ရှိတယ်လို့ဆိုပါတယ
်ဟိုကျွန်တော်ကဟိုဘဘမာနေကြတဲ့အတွက်ဒီနေ့လို့လုပ်လို့ခဲ့ရဆိုတော့တကယ်တော့အခက်အခဲတော့မရှိဘူးเนาะမရှိဘူးဒါပေမဲ့တစ်ခါလေတော့လည်းဒီမှာဘာသာစကားသူတို့တိုင်းဘာသာစကားဘုရားနာမလဲခဲ့တော့အခက်အခဲရတယ်
ကိုစာနီအတွက်တော့အရင်ကစစ်တပ်ကစစ်တပ်သားဘဝမှာအမေရတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွေထက်အခုလိုဒဏ်ရာရရဲဘော်တွေကိုကူညီပေးနေတဲ့အချိန်တွေကပုံမှန်မြတ်တယ်လို့ပြောပြပါတယ်မတ်သစင်ကအေယာဝတီတိုင်းကတားဖွားသူနာပြုတူဖြစ်ပြီးစင်တာကဒဏ်ရာရရဲဘော်တွေကိုပြုစုဆောင်ရှောက်ပေးနေတဲ့နောက်ထပ်စေတနာတဝန်ထမ်းတူပါသူကလည်း CDM လုပ်ပြီးနောက်ပိုင်းကင်းပြင်းနယ်ကစစ်မြေပြင်မှာစေကူသားတဲ့အဖွဲ့တွေနဲ့လိုက်လံကူညီခဲ့သူဖြစ်ပါတယ်။ဒဏ်ရာရတဲ့ရဲဘော်တွေကိုထိုင်းနိုင်ငံဘက်စေကူသားဖို့ပို့ဆောင်ရမှာလဲထဲထဲဝင်ဝင်ပါဝင်ကူညီခဲ့သူပါ။တကယ်တော့သူကခလီမီဖွားဖို့မဲဆောက်ကိုရောက်လာခဲ့တာဖြစ်ပြီးမီဖွားပြီးနောက်ပိုင်းအခုတော့နေဆက်ဖြတ်ကျော်လာတဲ့ဒဏ်ရာရရဲဘော်တွေကိုကူညီဆောင်ရှောက်ပေးနေတာပါ။စစ်မြေပြင်မှာပြုံတွေးခဲ့ရတဲ့အခက်အခဲတချို့ကိုမသက်စင်ကအခုလိုရှင်းပြပါတယ်
။ခြေထောက်ကျိုးတာတို့ကျိုးတာတို့ဘာလို့ဆိုလွဲရပြီပြီးရင်ဒီဟိုဒီရင်ဘက်ကြည်ထိတာတို့ဘာလို့ဆိုဟိုမှာခွဲဆဲဖို့မလွယ်တဲ့အခါအသက်အနည်းလုံးဝဟိုဆိုးရရတဲ့လူလားဆိုဒီဘက်ကိုလွဲတာ
ထိုင်းနိုင်ငံမဲဆောက်မြို့ဟာတော်လန်ဟီကာလာမှာမြန်မာနိုင်ငံကစစ်ပေးရှောင်ပြည်သူတွေခိုးလုံရနေရတခုဖြစ်တယ်လို့ဒရယာရရဲဘော်တွေလာရောက်စစ်ကူတာရနေရလဲဖြစ်ပါတယ်စင်ရည်မှာဆရာဝန်တွေစစ်တပ်သားတွေရှိပေမဲ့တခွဲကံခွဲစိတ်ကံတုံးပစ္စည်းကိရိယာတွေနဲ့စိတ်နဲ့သွေးအလုံးလောက်မရှိနိုင်တာတွေကြောင့်အသက်အန္တရာယ်ဆိုးရင်ရတဲ့ရဲဘော်တွေကိုတော့အခုလိုတဖက်နိုင်ငံကိုပို့ဆောင်ကူတာပေးရတာပဲဖြစ်ပါတယ်မေဆောင်မျိုးကဆန်ရှန်ကဲစင်တာကိုကင်းပြင်းတွေက KNU မိသားစုဝင်တွေဖြစ်တယ်မနေကြီးလည်းနဲ့သူ့မျိုးသားကဥဆောင်လက်ပတ်နေကြတာဖြစ်ပြီးအခုဆိုရင်နှစ်နှစ်အတွင်းဒဏ်ရာရရဲဘော်900ကျော်600ဝန်းကျင်စစ်ကူတမှုခံယူပြီးသွားပြီလို့သိရပါဗျ။စစ်မြေပြင်ကနေတဖက်နိုင်ငံကိုဒဏ်ရာရရဲဘော်တွေပို့ဆောင်ရတဲ့ကိစ္စဟာတကယ်တော့စင်ခေါ်မှုအလွန်ကြီးတာပါ။လန်ခီအခက်အခဲတွေကြောင့်ချီချင်းတစ်လက်ကားတစ်လက်နဲ့ပို့ဆောင်ရတယ်လို့လည်းမနေကြီးလင်းကပြောပြပါဗျ။အားဒီ
တွေတချို့လူနာကခေါ်နေနိုင်ရှိနိုင်တာဖြစ်ပြီးဆိုရင်ညဘက်ဆိုတော့တရားလုံးပဲအေးရ။ဒါပေရှင်းပြရတဲ့ process ကဒီသူတို့ကိုလုံးကျုံတာထူတာကိုရပြီးတော့ဈာပိုင်းလောက်ဆောင်ရတယ်။ဖုန်းအကောပေါင်း30 40အမျိုးဆုံးဆက်ရတယ်ဆိုအချိန်ရနေတာ။အဲ့တော့သူတို့ဒီစေယုံရောက်တိုင်းစိတ်ချပြီးတာဆိုတော့ပြန်ပြီးတော့ပါတာလို့ဆိုဒီစေယုံကိုဆုံးဖြတ်ကြတယ်။ဒီ patient ကဒီမှာအဆင်မပြေတော့ဆိုတော့တော့ transport ထပ်လုပ်ရတယ်ဖြစ်တာ။အဲ့လိုအချိန်မီနေမှာဆိုတော့အကျိုးစားရတယ်
အခုလေဆန်ရှန်ကဲစင်တာမှာရဲဘော်တရားဝင်ခြင်းကိုပြုစုစောင့်ရှောက်ထားတာဖြစ်ပြီးအဲ့ဒီထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ရချင်းယူပြတ်တာနေရစဲလူနာတွေပါဝင်သလိုခြေလက်အင်္ဂါချိုးရင်းသွားလို့ရှည်တန်းပြန်ထွက်လို့မရတော့တဲ့ရဲဘော်တွေနဲ့ကလေးမိဖွားရမယ့်ရဲမေတချို့လည်းပါဝင်ပါတယ်။အများစုကတော့စေကူတပြီးနောက်ပိုင်းစစ်ကြောင်းစီကိုပြန်သွားကြပြီးတချို့ကတော့စင်တာမှာပဲစေတနာဝန်ထမ်းအနေနဲ့တဆင့်ပြန်လဲကူညီတာမျိုးတွေလှုပ်ဆောင်နေပါတယ်။မနေ့ကြီးလင်းကတော့စင်တာလက်ပတ်ဖို့အတွက်စင်ခေါ်မှုတွေအများကြီးရှိပေမဲ့အကြီးမားဆုံးစင်ခေါ်မှုဟာလုံခြုံရေးကိစ္စဖြစ်တယ်လို့ပြောပြပါတယ်။ဆန်ရှန်ကဲစင်တာတို့လိုဖွဲ့အစည်းတွေရှိနေတာဟာဒရယာရရဲဘော်တွေအတွက်အားတစ်ခုဖြစ်စေပါတယ်။အဒီတဲမှာလက်ဖြောင့်တပ်သားတယောက်လည်းဖြစ် drone တပ်ဖွဲ့ဝင်တဦးလည်းဖြစ်တဲ့ရဲဘော်ကိုတီဟာလည်းပါဝင်ပါတယ်။ သူကပြီးခဲ့တဲ့နှစ်မှာလက်နက်ကြီးတန်းကြောင့်6လောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ညံ့ရိုးနဲ့အဆုတ်တို့လိုကိုတွင်းအင်္ဂါတွေမှာလည်းဆူဆူရွရွထိခိုက်ဒဏ်ရာရခဲ့တာပါသူဟာထိုင်းနိုင်ငံမဲဆောက်မြို့ကစေယုံတစ်ခုမှာဆေးလာကူးခဲ့ရပြီးခုတော့သူ့ဒဏ်ရာတွေကရေးပေါ်ချင်းတွေကနေကျော်လွန်သွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့စန္တာမာနေထိုင်ရင်စေယုံနဲ့ပုံမှန်ရချင်းယူပြသနေရဆဲဖြစ်ပါတယ
်လုပ်ပေးတဲ့လူတွေကလည်းလုံးလုံးကောင်းကောင်းရဲ့လူမျိုးမဟုတ်ဘူးဒီလိုပဲကျောင်းလိုပဲတမလာပြရတယ်ပြင်းတက်တာပါပဲဒီတက်တာတဲ့လူတွေကပြန်ပြီးတော့ချက်ပြေးပြီးရှော့ဖို့ပြီးတာပါဆက်ကြည့်ဦးတယ်ပဲပို့ကိုကျွန်တော်ကကျွန်တော်ပြန်ပြောတယ်ဒီတန်းဥစ္စာတော့ကျွန်တော်ကရင်းနေပြီဘာလို့ကျွန်တော်ကျွန်တော်ဒီလိုထိတယ်တကယ်လဲကျွန်တော်မော်ရီကကျွန်တော်မဆွဲလို့ကျွန်တော်တော့တယ
်လက်ဆောင်မြို့မှာဒဏ်ရာရရဲဘော်တွေကိုသူတို့တိတ်တိတ်ထားပြီးစိတ်ကူတမှုပေးနေတဲ့တခြားအဖွဲ့အစည်းတွေလည်းရှိနေပြီးအဲ့ဒီအထက်မှာနိုင်ငံတကာအဖွဲ့အစည်းတချို့လည်းပါဝင်ပါတယ်။မြို့သားညီညွတ်ရေးအစိုးရ NUG ကလည်းလိုအပ်တဲ့ထောက်ပံ့မှုတချို့ကိုလှုံ့ဆော်နေပါတယ်။2021ခုနှစ်ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့ဒိဂီကော်တိုက်ပွဲအပြီးနောက်ပိုင်းမဲဆောက်မြို့ကိုရောက်လာတဲ့ဒဏ်ရာရရဲဘော်တွေရဲ့စစ်ကူတာတဲ့ကိစ္စတွေ၊ safe house season နဲ့ကိစ္စတွေ၊ကျမကြီးဆောင်လျှောက်ပေးတဲ့ကိစ္စတွေကို NUG နဲ့ KNU တို့ကပူးပေါင်းကူညီလှုပ်ဆောင်နေတယ်လို့ NUG ရဲ့ပြန်ကြားရေးတာဝန်ခံကိုနေဖုံးလက်ကဆိုပါတယ
်။ဒီကျွန်တော်တို့ NUG အနေနဲ့လည်းဒီတတ်နိုင်သမျှကူညီဆောင်လျှောက်မှုတွေလုပ်နေပေမဲ့လေဒီထက်ပိုတဲ့ဒီကူညီမှုတွေဆောင်လျှောက်မှုတွေပံ့ပိုးမှုတွေဒါတွေကတော့အမြဲမပြတ်တာလိုအပ်နေမယ့်အရာဖြစ်ပါတယ်။အဲ့တော့ကြောင့်မလို့ဒီအပေါ်မှာကိုနီကိုဟန်လည်းပေါ့နော်အပူပေါင်းပါဝင်ဆောင်ရွက်ကူညီကြတဲ့သူတွေအဖွဲ့အစည်းတွေအကုန်လုံးကိုကြိုဆိုတယ်အဲကျေးဇူးလည်းကျေးဇူးတင်ကြောင်းလည်းပြောလိုတယ်အာတခုပါပဲကျွန်တော်တို့ဒီစာနာမှုကြောင့်ဒါကူကြတဲ့ဒါအလှရှင်တွေပြည်သူတွေရဲ့ငွေကြေးတစ်စုံတစ်ရာပေါ့နော်ဒါတွေကိုတကယ်လိုအပ်နေတဲ့သူတွေစီကိုတိုက်ရိုက်ရောက်ရှိဖို့ပေါ့နော်ရောက်ရှိဖို့ဒါကတော့အရေးကြီးမယ်ထင်ပါတယ်လို့ဟုတ်
ကစင်ကတော့မဲဆောက်မြို့ကိုရောက်လာတဲ့အချိန်မှာသူတို့တစ်ချိန်ကပို့ဆောင်ပေးခဲ့တဲ့ဒဏ်ရာရရဲဘော်တွေပြန်လဲတက်တာလာတာကိုမြင်တိုင်းဝမ်းသာပီတိဖြစ်ရတယ်လို့ပြောပြပါတယ်။သူဟာမဲဆောက်မှာကလေးတစ်ဖက်နဲ့စာဝတ်နေရေးကလည်းအခက်အခဲဖြစ်နေပေမဲ့အခုလိုဒဏ်ရာရရဲဘော်တွေအတွက်သူတက်တဲ့ပညာနဲ့စေတနာဝန်ထမ်းအဖြစ်ကူညီဖေးမပေးနေရတာကိုပဲကျေနပ်နေသူဖြစ်ပါတယ်။
ဒါတူဦးတယောက်ထဲကောင်းတာမဟုတ်ဘူးပဲအကုန်လုံးပေါ့နော်။ဒီကျမတို့တို့လာပို့တဲ့အချိန်မှာဒါဟိုမလဲဟိုထမ်းမဲ့လူမရှိရင်အဲ့လိုကိုထမ်းမဲ့လူတို့လည်းအသိမရှိနိုင်ဘူးလို့မဟုတ်ဘူးကျမတို့ပို့ပြီးတော့ဒီဘက်ရောက်လို့ကြီးစုဆောက်ရှောက်ပေးတဲ့လူမရှိရင်ပြည့်ရခိုင်ကြရင်ပြီးရင်ဒီဘက်မှာဆောက်ပြီးတော့ရေးဖို့နေပြီနော်ဒါဘုနာဆောက်တဲ့လူတွေရေးဖို့နေပေးဆောင်မှုကြောင့်လည်းတို့ဒီလိုတူတူချောင်ဖြစ်လာတာလေ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။ဗြိတိန်နိုင်ငံမှာခိုးလုံငွေလျှောက်ထားသူတွေကိုရဝမ်ဒါနိုင်ငံကိုပို့မဲ့အငင်းပွားစရာအစီအစဉ်ကိုဗြိတိန်လွှတ်တော်ကနေအတည်ပြုလိုက်ပါတယ်။ဒါကလူ့အခွင့်အရေးဆိုင်ရာအကာအကွယ်ပေးရမယ့်ကိစ္စကိုလစ်လျူရှုတာဖြစ်ပါသလား။ဦးတင်မောင်တန်းကဗြိတိန်နိုင်ငံကလူ့အခွင့်အရေးရှင်တွေကိုအောင်အောင်ကိုဆက်သွယ်ဆွေးနွေးထားပါတယ်။
UK ကိုတရားမဝင်ရောက်ရှိပြီးနိုင်ငံရေးခေလုံဝင်တောင်းပန်သူတွေကိုရဝမ်ဒါနိုင်ငံပို့မဲ့ဥပဒေကြောင့်ကိုဧပြီလ23ရက်နေ့ကအထက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်ကြတာပါ။တကမ္ဘာလုံးရင်ဆိုင်နေရတဲ့စိန်ခေါ်ချက်ဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ်ရရှိဆုနက်ကတော့ပြောပါတယ်။ဒီဥပဒေကြောင့်ဟာအရေးစိန်ခေါ်ချက်ကိုဖြည့်ရှင်းတာဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးချုပ်ကဆိုပါတယ်။ဒီကြောင့်ဆွေးနွေးပွဲကိုကျွန်တော်ဖိတ်ခေါ်ထားသူကတော့UK မှာနေထိုင်နေပြီးအရင်ဆုံးကမြန်မာနိုင်ငံရဲ့နိုင်ငံရေးကျင်းသားလည်းဖြစ်88မျိုးဆက်ဘာသာတာငေါဆောင်တယောက်လည်းဖြစ်ပြီးအခုရှေ့နေဖြစ်လူခွေရေးဆိုင်ရာအမှုတွေကိုကြိုက်တွေ့ဖြစ်ရှင်းပေးနေတဲ့ဦးအောင်ဖြစ်ပါတယ်မင်္ဂလာပါဦးအောင်ခင်ဗျာ
โอเคมิงลาบากูดิมา
โอเคกวอยปรมาอุซงเนาะปอเนาะจนเราดี UK ก็บาลุดีอุบเรกูปะทําหมด조사ตะเลสุดาเลရှင်းပြไปบาละครับ
UK နိုင်ငံจูနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မလို့ဒီยุโรปကနေပြီးတော့ဒီအထူးအထူးတစ်ဖြစ်မှာပြင်သစ်ကနေပြီးတော့ပြီးတော့ဒီကိုးလာတဲ့တာမန်နဲ့ပဲဖြစ်ဖြစ်ဒီဒီဟိုဘောဘလိုပဲဖြစ်ဖြစ်တဲ့ကားတွေနဲ့ပဲဖြစ်ဖြစ်ဒီတရားမဝင်ကိုးပြောင်းပြီးတော့ဒီကိုလာပြီးတော့ခလုံးဝင်းတင်တဲ့လူတွေကိုတားဆီးတဲ့တားဆီးခြင်းလို့ပင်လယ်ကိုဖြတ်ပြီးတော့တင်မောတွေနဲ့လာတဲ့ဘုတ်တွေတင်မောတွေတာမန်တွေကိုအပြည့်ဖြတ်တားဆီးလိုက်မယ်ဆိုပြီးတော့သူတို့အတိအကျရွေးချက်နဲ့ထုတ်တာပါဟုတ်ကဲ့
ဟုတ်ကဲ့ကုလသမဂ္ဂလူခွေဆိုင်ရာဗာမင်းကြီးနဲ့ဒုက္ခအသည်များဆိုင်ရာမဟာမင်းကြီးနှစ်ယောက်လုံးကတော့
Filippo Grandi and Volker Turk are calling on the UK government to reconsider its plan to transfer asylum seekers to Rwanda.
ဒီဥပဒေအရနိုင်ငံတကာဒုက္ခအသည်များဆိုင်ရာသဘောတူညီချက်နဲ့ညီညွတ်ရလားလို့မင်းကိုထုတ်ပြန်လို့ရှိနေကြအောင်တဲ့အဲဒီဥပဒေကိုပြန်ပြီးသုံးသပ်စဉ်းစားဖို့ UK ကိုပြောလိုက်ပါတယ်။အပြည့်ပြည့်ဆိုင်ရာလူချင်းခြားနာမှုအဖွဲ့ကြီးကလည်းဒီဥပဒေကိုရှုတ်ချလိုက်ပါကိုအောင်မလူခွေရေဆိုင်ရာရှိနေပြောင်းလဲဖြစ်တော့ကိုအောင်အနေနဲ့ဘလို့များမြင်ပါသလဲခင်ဗျာ UK ထဲမှာဘလို့အတန်တွေကိုဟောကြားနေရပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ပုံမှန်လင်းလင်းအစိုးရဟိုဟိုဟိုချဲဟိုတရားဝင်ဥပဒေပေါင်းတွေ့ရနေပြီးတော့ဟိုပါပေါ့နော်တို့ကိုကန့်ကွက်ပြီးတော့ဟိုဟိုပါပေါ့နော်တရားစွဲပြီးပြီကျွန်တော်တို့ဒီနိုင်ငံမှာအင်္ဂလန်နိုင်ငံမှာရှိတဲ့ Supreme Court ဆိုတဲ့ခေါ်တဲ့အမြင့်ဆုံးဒီအဲမှာဒီရဝန္ဒာကိုပို့ခြင်းဟာဒီ international law ကိုเนาะကဘာမှာတတ်မှတ်ထားတဲ့ law ဥပဒေတွေကိုဖောက်ပြတ်ပါတယ်ဆိုပြီးတော့ကျွန်တော်တို့က supreme court မှာကျွန်တော်ကောက်တင်လိုက်ကောက်တင်လိုက်တဲ့အချိန်မှာ supreme court ကနေပြီးတော့ပြက်ပြက်သားသားပဲကျွန်တော်တို့ဘက်ကနေရက်တည်ပြီးတော့ဟုတ်တယ်ရဝန္ဒာကိုပို့ရင်တော့ဒါလူခွင့်ရဒီဗြိတိသျှနိုင်ငံကနော်ပြီးတော့ international law ရသူတို့ breach ဖြစ်တယ်ပေါ့ဆိုပြီးတော့ဆုံးဖြတ်လိုက်တယ်အားနေချက်ပေါ့နော်အားနေချက်တခုကဘာပါသွားလဲဆိုတော့ तू ကပြောတာက तू က time frame နဲ့ तू ပြောရတယ်ဒီအချိန်မှာ Rwanda ကိုပို့ရင်ဒါဟိုပေါ့ဟိုပို့တဲ့လူတွေကစိတ်မဖြစ်ဘူးပေါ့နော်ကျွန်တော
်လုံးလုံး
စိတ်ချမှုမရှိဘူးလုံးလုံးစိတ်ချမှုမရှိဘူးဒီနိုင်ငံတကာဥပဒေတွေကိုလည်းချိုးဖောက်ရရောက်နိုင်ငံနိုင်ငံရဲ့တဘောတူညီစာချုပ်တွေတဲ့မှာခေလွန်ခွင့်ဒုက္ခတွေတွေကိုဟိုဟိုဘောကာကွယ်ဆောင်ရှောက်တဲ့အခြေအနေမရောက်ဘူးပေါ့နော်ဒီဟာမဖြစ်နိုင်ဘူးလို့သူဆုံးဖြတ်လိုက်တဲ့အတွက်ကြောင့်မလို့ဘာလုပ်လိုက်လဲဆိုတော့ဒီနိုင်ငံစာချုပ်ကိုသူကချိန်လိုက်တယ်ဒီအထဲမှာပါတဲ့စာသားတွေကိုချိန်ပြီးတော့သူကဒီအထက်လွတ်တော်အောက်လွတ်တော်နဲ့ဆုံးဖြတ်ပြီးတော့အခုနောက်ဆုံးသူတို့ကဟိုလက်ရှိအကိုပြောခဲ့တယ်ကွာနော်သူတရားဟာတရားဝင် law ဖြစ်ခဲ့တာပေါ့ဖြစ်ပြီပေါ့နော်ဖြစ်တော့မှာပေါ့တကယ်တမ်းကျသူတို့ပို့လို့မရသေးဘူးအကိုကျွန်တော်တို့မှာတန်တဲ့ဟိုဟာပေါ့ဥရေအကြောင်းအရကျွန်တော်မှာပြင်ဆင်ရတာ
The first flight will leave in 10 to 12 weeks
July မှာစပြီးပထမအဦးဆုံးဒီနိုင်ငံရေးခလုံးကတောင်းခံထားတဲ့သူပေါ့နော်အဲ့ဒီလိုခုနတရားမဝင်ရောက်ရှိပြီးတောင်းခံထားတဲ့သူတွေပို့မယ်ဆိုပြီးတော့ပြောတယ်ကိုအောင်မလို့ထင်တယ်ခင်ဗျ
အတိတ်ဥပဒေအပြားသူတို့လုပ်ရင်လုပ်နေမယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာသူတို့ကိုပို့မယ်ဆိုရင်မဖြစ်နိုင်ဘူး။ပြီးတော့ဒီလူခွင့်ဥပဒေဘက်တော်သားနေရာပြီးတော့ဒီဟိုပေါ့နော်ဟိုပေါ့ဟိုပေါ့ဥပဒေရပြန်လဲပြီးတော့အဲ့ဒီအောင်ဟိုပေါ့ခုခံဖို့အတွက်ကျွန်တော်တို့က challenge လုပ်ဖို့အတွက်ကျွန်တော်တို့ကပြင်ဆင်နေတာအများကြီးရှိတယ်ပေါ့နော်။ကျွန်တော်တို့ကနောက်တစ်ဆင့်ရပါရှိတယ် Supreme Court ပြီးကျွန်တော်တို့ကနောက်တစ်ခု European ကုတ်တော့ European ကုတ်တော့အပီဆိုတာရှိသေးတယ်။ဟုတ်တယ်မလောက်ရသေးဘူး။ဘာမှမဖြစ်သေးဘူး။ဒါကဟိုဘောရေးရှည် process ကြီးပေါ့။ဘာကြောင့်လဲဆိုတော့ဒီနိုင်ငံကကျွန်တော်တခုဟိုဖြစ်တာကကျွန်တော်တို့တွေဟိုဘောဒီနိုင်ငံက rules of law ကတကယ်တမ်းပေါ့နော်။တရားဥပဒေစိုးမိုးရေးကတကယ်ဟိုအသက်ဝင်ပြီးအလုပ်လုပ်နေတဲ့အတွက်ကြောင့်မို့အစိုးရကလုပ်ချင်တယ်လုပ်လို့မရပါဘူး။ဟုတ်တယ်
။ခုနတရားဥပဒေစိုးမိုးရေးဆိုတာကိုအောင်ပြောသွားတယ်ပေါ့နော်။ဆိုတော့အပြည့်ပြည့်ဆိုင်ရာလူကြီးချမ်းသာကွယ်အဖွဲ့ EN ကထောက်ပြတဲ့နောက်တစ်ချက်ကနောက်အရေးကြီးတဲ့အချက်တစ်ချက်ကခုနတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကို
changing the nature of whether it's open course can have
တရားရုံးရဲ့ looking at evidence တောင်းဆိုချက်တွေဖြည့်ဆည်းပေးပါတယ်ဖြည့်ဆည်းပြီးဖြစ်ပါတယ်ဆိုပြီးတော့လှုပ်လိုက်ပြီးတော့ပြန်ထားလိုက်တယ်ဒါက between the rest of the UK government in supporting the international order, but actually its action.
อ่ะพี่วิสัยอ่ะรู้ใจจังหวะเว้ยพ่อนี่ก็ပြောပါတယ်ဆိုကိုယ့်ဘလို့ထင်มาလဲ มายืนนี่บ่เนาะแต่ถ้าถ้ามายืนนี่เลยบ่เนาะโหอะตะเกรันจ่ายเนาะสุพรีมีกกโกไดงว่าเปลี่ยนเลยจ้านาบิสิเสียไม่เกษาบ่เนาะเราสาได้แท้ยုံเนี่ยไม่อยากตะเกรันอะกรีเมนต์อ่ะโหมาตะเกรันเล็ดတွေมาโหมันยုံเซ็จจับหมู่ရှိရဲ့ဘာတွေလုံยုံเซ็จเสียหมู่ရှိတာဗောဘာတွေလုံနေလဲရောဝန္ဒါကယူအန်အေစီယာကเนาะဟိုဟိုကဘာကူလာတမကဒုက္ခတွေအများဘာမင်းကြီးယုံကိုတိုင်ကိုကဒီအစ်စရေးတုန်းကသူလက်ခံနေ
နောက်ပြီးတော့ဒီအော်စတြေးလျာလက်ခံနေတိုင်းမဲ့ယူကေမှာလိုလက်မခံဘူးယူကေမှာကျွန်တော်ဥပဒေကျွန်တော်ဒီစူပရီမီကိုတက်တဲ့ခါကျရွေးအေးစီအာတက်တည်နေလဲလားထွက်ထားတယ်ရှိတယ်သူကဒါစိတ်မဖြစ်ဘူးဆိုတာဟောရဝါနနိုင်ငံကတော့ဒီအစီအစဉ်ကိုကြိုဆိုလိုက်တယ်ဆိုတော့ကျွန်တော်ကတော့ကျွန်တော်နေရာလုံးချုပ်စိတ်ချပါတယ်လို့ပြောတာပေါ့အကဲအကဲတစ်ဆက်တည်းပါပဲကျွန်တော်ဒီ ไงไอ้ขุลงเว้ยชอกท้าได้คุณน่ะกูลาพี่รอชอกท้าได้อยู่คุยได้ครับอีฟยูโนโรวันดาโอ้พ่อแม่กูเลยกูล่ะตรุติแกตรุไม่ลาอูเด้ทีมินโรวันดาอีตะเด้โหอบีปิ๊บพี่รอเลยดิเลวินนี้จุบิชิสุไลกะจีจนเราเนี่ยดีอูเลยอ่ะที่หยอดเด้โจเตี่ยวหมู่สิเด้รู้เปล่าเลยตะชาနိုင်ငံนี่ก็บาจูเกยเนี่ยปုံสารนอกกูไล่ตาจ้าเลยมั้ยสุนี้เปล่าเลยกูก็ไม่รู้ทีมินดาก็เราส่งเม้งก็มากู
โอเคครับเนี่ยโอเคครับเนี่ยไอ้ AP เนี่ยตะเกรันจ่ายเนาะบล็อกที่มาเลยสรเอาတော့โหๆบล็อกปาร์เซนเทจป่ะเนาะโหตุ้ยเลยตะหยอดเนี่ยเปียเนี่ยหยอดเอ็นเตอร์วิวไปตรงหยอดเอ็นเตอร์วิวไอ้โหลปาร์เซนเทจกูตั่วไล่เองเนาะโหโหบลูมาโหหัวบ่เนาะไอ้มาหยอดนี่แหละหลูเนี่ยบาอุฤดีเว้ยผิดๆตรุดีโหผัดมาเว้ยจนเราดีตะคู่เว้ยจนเราที่ซวยอ่ะกูจนเราก็ดียูเคซวยอ่ะกูจนเราดี အကြံဉာဏ်ပေးနေတာကတော့ဒီ channel ကိုဖျက်တဲ့ဗုဒ္ဓကိုရက်ချင်ရင်ဒီနိုင်ငံတကယ်နိုင်ငံနဲ့ဥပဒေလုံးလို့မရဘူးကျွန်တော်EU တစ်ခုလုံးမှတ်ဖို့တက်ဆိုင်တဲ့နိုင်ငံတွေအားလုံးနောက်ပြီးတော့အီရတ်အပါဝင်အာဖဂန်အပါဝင်ကျန်တဲ့အနိုင်ငံတွေအားလုံးဆီးရီးယားအပါဝင်အကုန်လုံးကစုပေါင်းညှိနှိုင်းပြီးငါတို့ဘယ်လိုလုပ်ရမလဲအကုန်လုံးစုပေါင်းဖြည့်ဆင်းမှရမယ်အလို့
ဒီမိုက်ဂရန့်မူဗ်ဖန်ကကျွန်တော်တို့နေပေါင်းထောင်နေချီနေတာနော်ထောင်နေမူဗ်မူဗ်နိုင်ငံဆိုတော့နေရှင်စတိတ်ဆိုတာတွေပေါ်ပေါ်ရင်တဲကဒီရွှေပြောင်းနေထိုင်တာဖြစ်တယ်ဒါကအခြေခံလူခွင့်ရေးတစ်ခုဖြစ်တယ်လူအဲ့ဒါโอเคโอเคโอเคကျွန်တော်တို့ဒါကြောင့်မို့ကျွန်တော်တို့လေဝဲလင်းလော်ယာတွေကကျွန်တော်တို့ဆူရန်တစ်ခုရှိတယ် No one is illegal in this anyone. No one illegal, no. But do ma, the army will not go back. Ima need time to learn. A gunlong a the way need time to learn. Go back. Ima need to be there. That's why we say no one is illegal.
Jesus, my idea, ma, le, go on.
Okay, yeah, do you, Jesus.
Yeah. Okay. So we need to talk about it. You can hang a money time to be.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့မေလ9ရက်နေ့တနင်္ဂနွေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်လက်ပြီးတော့အာရှနိုင်ငံရဲ့လျှက်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုတင်ဆက်ပါဦးမယ်။ပထမဦးစွာအာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပေးပါမယ်။စိတ်အင်အားတိုးချဲ့လာနေတဲ့တရုတ်ဟာသူ့ရဲ့တတိယမြောက်အကြီးဆုံးလင်းတင်တင်းမော့ကိုမေလ10ရက်နေ့ကရေချစမ်းသပ်မောင်းနှင်ပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းတရုတ်အတွက်ရေးပါတဲ့မော်လ်ဒိုက်ကိုစီအပါအဝင်ပူပေါင်းဆောင်ရွက်မှုလုပ်ဖို့သဘောတူညီမှုရလိုက်ပါတယ်။တောင်ကိုရီးယားကတော့အမေရိကန်နဲ့ဗြိတိန်ပါတဲ့ AUKUS အဖွဲ့ဝင်မှုစဉ်းစားနေပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပေးပါမယ်။တရုတ်ဟာသူ့ရဲ့တတိယမြောက်လေယာဉ်တင်သင်္ဘောကိုမေလ10ရက်နေ့ကရေချစမ်းသပ်မောင်းနှင်ပါတယ်။ဖူကျင်းလို့အမည်ပေးထားတဲ့ဒီလေယာဉ်တင်သင်္ဘောဟာဒုတိယမြောက်တရုတ်ပြည်လို့သင်္ဘောဖြစ်ပြီးတန်ကျင်း 8,000 ကျော်ရှိပါတယ်။ဒါဟာတရုတ်ရဲ့အကြီးဆုံးစစ်သင်္ဘောဖြစ်လာပါတယ်။ဒီသင်္ဘောကို2022ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာပါ။ဒီသင်္ဘောနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြခြင်းမရှိပေမဲ့အစင်းမြင့်လျှက်စစ်ပစ္စည်းတွေနည်းပညာတွေတပ်ဆင်ထားတယ်လို့ဆိုပါတယ်။အရင်ကလေယာဉ်တင်သင်္ဘော2စီးရှိထားပြီးဖြစ်ပါတယ်။ပထမတစ်စင်းကတန်6,000 ကျော်ရှိတဲ့လျောင်းနင်းဖြစ်ပါတယ်။ဆိုဗီယက်ခေတ်ကသင်္ဘောဖြစ်ပြီးယူကရိန်းကနေဝယ်ယူတာပါ2012ခုနှစ်မှာပါဒုတိယဒဇင်ကတော့တရုတ်ပထမအဦးဆုံးဆောက်လုပ်တဲ့တန်6,600ကျော်ရှိရှန်တောင်သင်္ဘောဖြစ်ပါတယ်2019ခုနှစ်မှာပါဒီသင်္ဘောနှစ်ဆင်းလုံးဟာတိုက်လေရင်အဆင်း40ကျော်သေဆောင်နိုင်ပါတယ်ဒါကြောင့်အခုဖူကျင်းသင်္ဘောဟာလေရင်အဆင်းရည်ပိုများတည်နိုင်မှာပါတရုတ်ဟာစတုတ္ထမြောက်ဒဇင်ကိုလည်းစတင်တည်ဆောက်နေပြီးပထမဆုံးနျူကလ িয়ার လောင်စာသုံးဖြစ်မယ်လို့သတင်းတွေမှာရေးသားထားပါတယ်တရုတ်ဟာအရှေ့ဘက်ခြမ်းမှာထိုင်ဝမ်ဂျပန်တောင်တရုတ်ပင်လယ်ပြင်အရေးတွေမှာထိတ်တိုက်တွေ့နေပြီးတင်းမာမှုတွေရှိနေချိန်မှာစစ်အင်အားကိုအားစိုက်တိုးချဲ့နေပါတယ်ထိုင်ဝမ်ဂျပန်ဖိလစ်ပိုင်တို့ဟာအမေရိကန်နဲ့မဟာမိတ်တွေဖြစ်ပြီးအမေရိကန်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတကာရေလမ်းကြောင်းတွေကိုလုံခြုံလွတ်လပ်စွာသွားလာနိုင်ရေးလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်တရုတ်ဟာကမ္ဘာဒေသအသီးသီးမှာစစ်စခန်းတွေအဖြစ်အသုံးပြုနိုင်မဲ့စိတ်ကမ်းတွေအခြေခံအဆောက်အဦတွေလိုက်လံတည်ဆောက်နေပါတယ်။တရုတ်ဟာ2035ခုနှစ်မှာနျူကလ িয়ার ထိပ်ဖူးတပ်ဒုံးအလုံးတစ်ထောင်ပိုင်နဲ့ခင်မီတပ်မတော်ဖြည့်ရေးနဲ့2050မှာကမ္ဘာအဆင့်တပ်မတော်ဖြည့်ရေးဦးတည်လှုပ်ဆောင်နေပါတယ်။အရှေ့ချမ်းပင်လယ်ပြင်မှာတင်းမာမှုတွေရှိနေချိန်အနောက်ဘက်အိန္ဒိယသမုဒ္ဒရာစိုးမိုးရေးကိုလည်းတရုတ်ကအာသွန်လှုပ်ဆောင်လာနေပါတယ်။ဒီကိစ္စမှာမြန်မာနိုင်ငံဟာမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။တရုတ်ရဲ့ခြေလှမ်းနေအပေါ်အိန္ဒိယကတော့စိုးရိမ်ပါတယ်။မကြသေးမီကမှပဲစီရီလင်္ကာအနီးအိန္ဒိယသမုဒ္ဒရာတွေကကျွန်းနိုင်ငံငယ်လေးမော်လ်ဒိုက်ဟာစီရေးပူပေါင်းဆောင်ရွက်မှုမှာအိန္ဒိယကိုဖယ်ထုတ်ပြီးတရုတ်နဲ့မဟာမိတ်စာချုပ်ချုပ်လိုက်ပါတယ်။ယခင်မော်လ်ဒိုက်အစိုးရကအိန္ဒိယနဲ့မဟာမိတ်ချုပ်ခဲ့ပေမဲ့လွန်ခဲ့တဲ့6လကမှတက်လာတဲ့မိုဟာမက်မွေဇူအစိုးရဟာတရုတ်နဲ့ပုံမိုနီးကပ်အောင်လုပ်လိုက်ပါတယ်။နေပယ်ဆုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုလိုက်ပြီးမော်လ်ဒိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကဧပြီလ22ရက်နေ့မှာပြောဆိုခဲ့ပါတယ်
။ပူဒန်ရှင်းဟွာ中马全面战略合作伙伴关系
ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုမိပါတယ်နေပယ်ဆုံးပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဖြစ်မှုကိုပုံပုံနဲ့ဆိုင်အောင်ဆောင်ရွက်သွားပါမယ်အနာဂတ်မှာနှစ်ဖက်ပြည်သူတွေအကျိုးရှိစေမယ်တရုတ်မော်လ်ဒိုက်အတိုင်းဝိုင်းကိုအရှိန်မြှင့်တည်ဆောက်သွားပါမယ
်တရုတ်ဟာပါကစ္စတန်တို့အီရန်တို့နဲ့လည်းမဟာမိတ်ဖြစ်ပါတယ်အီရန်ရုရှားတရုတ်ပူးတွဲစည်းရေးလက်ချင်တာတွေရှိပါတယ်အရှိအလဲပိုင်းကနေလောင်စာအပြည့်တင်ထားတဲ့တရုတ်သင်္ဘောအဆင့်60ကျော်လောက်ဟာနေ့စဉ်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးတောင်တရုတ်ပင်လယ်ပင်ကိုပတ်ခါတရုတ်ကိုရောက်အောင်သွားရပါတယ်။ဒါကြောင့်အိန္ဒိယသမုဒ္ဒရာဟာတရုတ်အတွက်အရေးပါတယ်လို့တရုတ်ကလောင်စာတွေကိုကြောက်ဖြူကနေပိုက်လိုင်းနဲ့တရုတ်ပြည်ယူနန်ကိုတည်ယူဖို့အလွန်စိတ်အားထက်သန်နေတာပါ။မော်လ်ဒိုင်းနဲ့တရုတ်စီးရေးပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အပေါ်အိန္ဒိယမနီပယ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးနဲ့ပထဝီနိုင်ငံရေးဌာနကလက်ထောက်ပါမောက်ကဆန်ကေဂူဂျာကအခုလိုသုံးသပ်ပါတယ်။
Number of visits of Chinese naval vessels to Maldives will go up, that is for sure.
Maldives ကိုတရုတ်သင်္ဘောတွေပို့ပြီးရောက်လာဖို့ကသိကြပါရယ်။ဒုတိယအနေနဲ့ကတော့စီးရေးပူးတွဲလက်ကျင်တာမျိုးတွေဖြစ်လာနိုင်ပါတယ
်။အိန္ဒိယသမုဒ္ဒရာအတွင်း Maldives ကိုရောက်သွားတဲ့အတွက်တရုတ်ဟာခြေကုပ်ထပ်ရသွားပါတယ်။
မော်လ်ဒိုက်ဟာမြန်မာပြည်ကြောက်ဖြူကနေတီရီလင်္ကာကိုဖြတ်ပြီးတံတန်းနေဖြစ်ပါတယ်။တီရီလင်္ကာမှာလည်းတရုတ်စိတ်ကမ်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေဟာနှေးကွေးနေတယ်လို့အခုပြည်တွင်းစစ်ဖြစ်နေတဲ့အတွက်ရှေ့ဆက်မတိုးနိုင်ဖြစ်နေပြန်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့တွန်းအားပေးဆောင်ရွက်လိုတဲ့သဘောရှိနိုင်ပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တောင်ကိုရီးယားဟာအမေရိကန်၊ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝန်ဆစ်ကမေလ၁ရက်နေ့ကဩစတြေးလျနဲ့နှစ်နိုင်ငံဆွေးနွေးအပြီးမဲလ်ဘုန်းမြို့မှာပြောဆိုခဲ့ပါတယ်။တောင်ကိုရီးယားဟာဗြိတိန်၊အမေရိကန်တို့လိုနိုင်ငံတွေကနေအဆင့်မြင့်ဤပညာတွေရလိုနေပါတယ်။ဩဂတ်စ်ရဲ့သဘောတူညီချက်အရ2021ခုနှစ်ကအမေရိကန်နဲ့ဗြိတိန်ဟာအမေရိကန်လို့နျူကလ িয়ার လောင်စာ၃ရင်းငုတ်သင်းမောတွေဩစတြေးလျကိုရောင်းချပေးခဲ့ပါတယ်။တရုတ်ရဲ့စစ်အင်အားချက်ထွင်မှုရုရှားယူကရိန်းအရေးအစ္စရေးဟားမတ်အရေးမြောက်ကိုရီးယားအရေးအီရန်အစ္စရေးပဋိပက္ခစတာတွေကြောင့်တကမ္ဘာလုံးအသွင်ဆောင်တဲ့ပဋိပက္ခတွေပုံမိုပြင်းထန်လာပြီးစီးရေးနိုင်ငံရေးအုပ်စုဖွဲ့မှုတွေလက်နဲ့အပြိုင်အဆန်တက်ဆင်မှုတွေပုံမိုကြီးထွားလာတာကိုတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်ဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်အာလူစီကြလို့အခက်တင့်နေရတာတွေအပါအဝင်တပတ်တွင်းအခြေအနေတွေကိုတင်ပြထားပါတယ် The Farmer Time Media အဖွဲ့ကတင်ဆက်ထားတာပါ
လေယာစီဝါတရညာစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြီးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါတရင်တွေကိုကိုမြင့်မင်းဟန်နေသူကျမမေဆွေကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုက်ပြွေးနဲ့စီပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့အာလူးစေးထိုးကြလို့တောင်သူတွေအရှုံးပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပါအဝင်လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ပွဲရုံတွေကအာလူဝယ်မှုရနာလာကြတဲ့အတွက်စိုက်ပျိုးစရိတ်ရှုံးတဲ့အထိဈေးတွေထိုးကျနေတယ်လို့တောင်သူတွေကပြောပါတယ်။လက်ရှိအချိန်အားချမ်းမြေနယ်မှာအာလူအများပြားထွက်ပေါ်တဲ့ရာသီဖြစ်လို့ရောင်းလိုအားများပြီးဝယ်လိုအားကနည်းပါးတာကြောင့်အာလူတစ်ပိတ်သားကိုတစ်ထောင်ကျပ်လောက်ထိကျဆင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အခုလိုအချိန်ကချမ်းမြေနယ်အောင်မန်းဈေးကွက်မှာအာလူတစ်ပိတ်သားကို2800ကျပ်လောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့အာလူအလုံးကြီးအတန့်တစ်ပိတ်သားကို1900ကျပ်လောက်သာဈေးရရှိတယ်လို့အောင်ပန်းမြို့နယ်ကအာလူပွဲရုံပိုင်ရှင်တဦးကပြောပါရယ်အလုံးသေးပြီးအရေးသွေးညံ့တဲ့အာလူတွေကတော့တပိတ်တာကို900ကျပ်ဈေးလောက်သာရရှိတယ်လို့ဆိုပါရယ်လက်တလောပြည်တွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲမှုတယ်ယူပို့ဆောင်ရေးစရိတ်ကြီးမြင့်မှုနဲ့လမ်းခီးကြာမြင့်ချိန်ကြောင့်အာလူပုံတို့ပျက်စီးတာတွေကိုလည်းတောင်သူတွေနဲ့ကုန်းတွေဟာရင်ဆိုင်နေရတာဖြစ်ပါရယ
်တရားစီမြင့်တက်နေလို့ကျင်တဲ့တန်ကိုကျပ်3,500ထိဈေးကောင်းပေးပြီးဝယ်ယူနေပါရယ်ပြင်းတွင်းမှာတကြားစင်းမြစ်တနေတဲ့အတွက်တောင်သူတွေထံကနေကျင်တဲ့တန်ကို7,500ထိအမြင့်ဆုံးစီပေးပြီးဝယ်ယူနေကြတာဖြစ်တယ်လို့မြန်မာနိုင်ငံတကြားနဲ့ကျန်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်။ကျန်ကျိတ်ရာဒီအစားကပြင်းတွင်းစည်းကွက်မှာတကြားတပိတ်တာကို3,800ကျပ်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တကြားတပိတ်တာကို4,500ကျပ်ထိဈေးမြင့်တက်လာတာဖြစ်ပါရယ်။မြန်မာနိုင်ငံမှာကြံရိတ်တင်ကြိတ်ခွဲမှုတွေကိုနှစ်စဉ်ဒီဇင်ဘာလမှာစတင်ပြီးဧပြီလဆန်ပိုင်းမှာကုန်ဆုံးလေးရှိပေမဲ့တိုက်ပွဲတွေကြောင့်ကြံခွင့်ယူမှုနောက်ကျခဲ့ရတဲ့အတွက်အချို့တရားစိတ်ရုံတွေကကြံကြိတ်ခွဲတရားထုတ်လုပ်နေစေဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်ကကြံစိုက်တောင်စုတူကပြောပါရယ်ကြံဒီနယ်ကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ဝန်ကတရားစိုက်ရုံပေါင်း23ရုံကနေတနေ့ကိုတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေတာပါမြန်မာတရားကိုဗီယက်နမ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံပါဝင်ပြင်ပနိုင်ငံတို့ကဝယ်ယူလို့ကြောင်းကံလွတ်မှုတွေရရှိထားပြီးမယ်အခုနှစ်ကြံကြေးရာဒီမှာတော့တရားစစ်တွေအပြေအဝမလဲပန်နိုင်ခဲ့တာကြောင့်ဗီယက်နမ်ဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောဆိုထားပါတယ
်ပန်းနံပို့ကုန်လိုင်းစဉ်ထုတ်ပေးချိန်ကြာလို့ကုန်တွေတွေအခက်တွေ့နေပါတယ်ပြည်ပကိုပန်းနံတင်ပို့ရမှာပို့ကုန်လိုင်းစဉ်ခွင့်ပြုမဲ့ရရှိဖို့လာနဲ့ချီပြီးဆောင်ကမ်းရတဲ့အပြင်တဲယူတူလောင်စရိတ်ကလည်းအချိန်နဲ့အမျှမြင့်တက်နေတဲ့အတွက်တောင်သူတွေထံကနေပေါက်ဈေးထက်လျှော့ပြီးဈေးနှိမ်ဝယ်ယူနေရတယ်လို့ ပဲနာပုတ်ကုန်လုပ်ငန်းရှင်တွေကပြောပါရယ်ပင်လယ်ရေကြောင်းကုန်သွယ်မှုကနေတွားရတဲ့အခါဌာနဆိုင်ရာတွေကသတ်မှတ်ထားတဲ့လုံထုံးလုံနည်းတွေကြောင့်အခက်အခဲတွေလည်းရှိနေပြီးအချိန်ကြညာမှုနဲ့ကုန်ကြစရိတ်ကလည်းပိုများတယ်လို့ကုန်သည်တွေကဆိုပါရယ်ဟုတ်ပြ
ီဒါချင်းအချိန်ကိုရှိပြီးတော့ခက်ခဲဖြစ်မယ်ဆိုရင်ဝယ်တဲ့ကုန်တွေကလည်းဈေးနှုန်းနဲ့ပေါ်ရတဲ့အချိန်ပေါ်မူတည်ပြီးအခက်အခဲဖြစ်မယ်ဆိုဈေးနှုန်းကပေါ့စင်းတစ်ခုထက်အဟို6000ဖြစ်တယ်တောင်သူလည်းဈေးနှုန်းရစီဖြစ်တယ်အလို့ဈေးနှုန်းကောင်းပါလားဒါမှမဟုတ် site ကကောင်းပဲနောက်ပြီးကျူး site မှာထွန်းနှုန်းကောင်းပဲအဲ့လိုဖြစ်တဲ့အတွက်ဒီပဲမျိုးစုံနဲ့ပတ်သက်တဲ့ issue license ပေါ့နော်အဲ့ဒါလေးတွေကိုတော့တော်တော်လည်းလည်းမြန်မြန်ဆန်ဆန်နဲ့အားအမရှိပေါ့နော်ချပေးစီခြင်းနဲ့
ကုန်တယ်တွေဘက်ကဈေးထိန်ဝယ်ယူနေတာကြောင့်တောင်သူတွေအနေနဲ့အကျိုးမြတ်ရသင့်သလောက်မရရှိတော့ဘူးလို့အရာဝတီတိုင်းဟင်္ဒရာမြို့နယ်ကပဲဆိုင်တောင်သူဦးလာဝေကပြောပါရယ
်တို့တောင်သူတွေပိုကန်းတာပေါ့ပဲဈေးကောင်းနေဆိုပေမဲ့ပဲဆိုင်တဲ့အခါတွင်းအားစုဈေးတွေကလည်းသုံးသားလောက်တော့တက်လာလေအခုပဲလက်ကျန်လေးတွေတွန်းရောင်းနေရတဲ့အချိန်မှာဈေးဆက်မတက်တဲ့အပြင်ဟိုဘယ်လိုပြောရမလဲကြာဈေးဖြစ်ဖြစ်သွားတော့ဗျာမရှုံးဘူးဆိုတာလေးတော့ပဲပြောရမှာပေါ့
ဇန်နဝါရီလကနေမတ်လကုန်အထိမပဲပေါ်ချိန်ဖြစ်တဲ့အတွက်လက်တော်တောင်သူတွေလက်ထဲမှာရိတ်သိမ်းထားတဲ့မပဲလက်ကြံတွေရှိနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကပြည်တွင်းဈေးကွက်မှာမပဲပိတ်တဲ့ချိန်20ပါတအိတ်ကို35,500ကျပ်ထိဈေးရရှိခဲ့ပေမဲ့မေလ1ရက်နေ့မှာတော့မပဲတအိတ်ကို96,000ကနေ33,000ကျပ်အတွင်းဈေးနဲ့ဝယ်ယူနေကြတာဖြစ်ပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။Viewe မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/viewabemis ဖြစ်ပါတယ
်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။တောင်အာရှနိုင်ငံကကလင်းငယ်တွေဟာအခြားဒေသကကလေးတွေတက်ပြင်းထန်လာတဲ့အပူချိန်ကိုရင်ဆိုင်နေကြရပါတယ်။ကမ္ဘာကြီးပုံမူပူပြင်းလာတဲ့အချိန်မှာဒေသတွင်းတန်းနဲ့ချီတဲ့ကလေးတွေရဲ့အသက်ဘေးသာမကဘဲအခြေအနာဂတ်အတွက်လည်းချိန်ချောက်မှုတွေရှိလာပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာမှာနန်းလောင်ကတင်ပြထားပါတယ်။
The era of global warming has ended. The era of global boiling has arrived.
ကမ္ဘာပူနွေးမှုကာလကတော့အဆုံးသတ်သွားပြီးပုတ်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညင်းညမ်းလာပါပြီ။ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတဝန်ရာသီဥတုတွေဆိုးရွားလာတဲ့အတန်းကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆအရွယ်ကလေးငယ်တွေလမ်းလျှောက်သက်စကလေးတွေနဲ့သက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အဲ့ဒီအထက်မှာမှတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသတွင်ကလေးငယ်88ရာခိုင်နှုန်းလောက်ကနေ့အပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလေးငယ်4ယောက်မှ3ယောက်နှုန်းဖြစ်ပါတယ်။2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါအဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရင်တန်းလေးထွက်လာပါတယ
်။ Extreme heat takes the greatest toll on those least able to manage its consequences.
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးတက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှုတ်ဆုပ်အရွယ်ကလေးတွေနဲ့လမ်းလျှောက်တက်ဆကလေးတွေ၊ဆင်းရဲနွမ်းပါတဲ့သူတွေနဲ့အင်ဂျီယာမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးဆောင်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝင်တုပ်ဝင်ပိုးတွေဖြစ်လာစေပါတယ်။
2029ခုနှစ်ကနောက်ဆုံးကောက်ယူထားတဲ့စစ်တမ်းအရဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလင်းငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလင်းငယ်တွေရဲ့အသက်အတွေ့အမြင်ရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဆန်ဂျေဝီဆက်ကရာကပြောပါတယ်။ကလေးငယ်တွေနဲ့ဥတုရာသီပြောင်းလဲမှုအနေနဲ့အရေးလှိမ့်လာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ ပါကစ္စတန်နိုင်ငံတောင်ပိုင်းက6နဲ့ဂျက်ကိုဘာဘာမြို့တို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်ထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံနှစ်တန်းလောက်သူရဲ့ရေတိုးရေရှည်ကျန်းမာရေးအပေါ်မှာလည်းတည်ရောက်မှုတွေရှိလာခဲ့တာပါ။သာသာအရွယ်ကလေးတွေ၊လမ်းလျှောက်သက်ဆာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေအိုတွေအတွက်ပိုးပြီးတော့ဆိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration.There are certain populations that are mostly affected.
ဘူဂျိန်ပြင်းတဲ့အခါခန္ဓာကိုယ်ရဲ့ရေဓာတ်ချို့တက်လာပါတယ်။ကလေးငယ်တွေနဲ့တကြီးရေတွေမှာပိုးဖြစ်တတ်ပါတယ်။ကလေးတွေကရေငတ်တာကိုမပြောတတ်တာ၊ကိုယ်တိုင်ရေရှာပြီးမတောက်တတ်တာလည်းရှိပါတယ်။တချို့တကြီးရေတွေမှာလည်းတစ်ခါတလေတောက်စရာရေမရှိတာမျိုးလည်းဖြစ်တတ်ပါတယ်။နောက်ပြီးအပူချိန်ပြင်းလို့သွေးတိုးလာတာကိုတောက်ရမဲ့သွေးကျစေမရှိတာမျိုးလည်းရှိပါတယ်။ဒါအပြင်နေပူစက်ကားထဲမှာလောက်ကင်စားတောက်ရတဲ့လူတွေနဲ့အားကစားသမားတွေကိုလည်းထိခိုက်တတ်ပါတယ်။
အစင်းစတေးတာမှာ2022ခုနှစ်အောက်တိုဘာလကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေရှောင်မှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီသေးတာကကလေးငယ်ပေါင်း8သိန်းကျော်နဲ့တက်ကြီးရွယ်အိုတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြန်ပါတယ်။မိုးရွာသည်ထဲမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းသင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုယ်ရဲကအပူငွေတွေကိုလည်းထုံမပြစ်နိုင်ကြပါဘူး။ဒါကြောင့်အပူချိန်တက်တာနှလုံးခုန်ရုပ်တရက်ပြန်လာတာကျွတ်တက်တာခေါင်းတွေထိုးခိုက်တာစိဝေစဝါဖြစ်လာတာခန္ဓာကိုယ်ရဲကအစိတ်အပိုင်းတွေပျက်စီးလာတာကောင်းမိုးတာနဲ့အမေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်။နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနေပြီးတော့အကျော်အားနေတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။အပူချိန်တိတ်ပြင်းတဲ့ဒေသကကိုယ်ဝန်ဆောင်မိခင်တွေမှာတော့လမပြည့်ပဲမိဖွားတာတွေးတိုးတာနဲ့အကျော်ဆွဲတာတွေကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်။အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှာပဲအပူတန်ရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။သိပ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတတ်တဲ့လက္ခဏာတွေကိုသတိပြုမှုပို့လဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်ရှားတွေကိုအသိပညာပေးနေတာပါ။ရင်းနှီးတဲ့သဘာဝဓာတ်ငွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွမ်းလောင်စာအသုံးပြုရာကထွက်လာတဲ့ဓာတ်ငွေတွေဆက်ယုံအလုံယုံနဲ့ရှီပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်တန်းွက်တွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလို့ရင်တော့ကလေးငယ်တွေတီလိုအာနီယေတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိုက်မယ်လို့လဲသုတေသီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စီဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကမ္ဘာမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။
တရင်နေတဲ့ကဒုတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်မေလ3ရက်နေ့ကိုကုလသမဂ္ဂက World Press Freedom Day ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဆိုပြီးသတ်မှတ်ကျင်းပနေတာခုဆိုလို့ရှိရင်နှစ်ပေါင်း30ရှိပါပြီတရင်လွတ်လပ်ခွင့်နဲ့တရင်သမားအခွင့်အရေးကာကွယ်လှုပ်ရှားနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းကမ္ဘာနိုင်ငံတွေတွေကတရင်ဆိုင်ရာလွတ်လပ်ခွင့်အခွင့်အရေးတွေနဲ့ပတ်သက်တဲ့အညွှန်းငိမ့်တွေကိုလေ့လာတင်ပြကြပါတယ်မညွညွလွင်ကပြောပြထားပါတယ်
နိုင်ငံတစ်ခုရဲ့အဓိကကြတဲ့မန်နိုင်တွေထဲမှာသတင်းမီဒီယာကဏ္ဍကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာလွတ်လပ်မှုတရားမျှတမှုနဲ့အခွင့်အရေးတွေကိုတိုင်းတာတဲ့နေရာမှာသတင်းလွတ်လပ်ခွင့်ဆိုတာကလည်းအရေးပါတဲ့အချက်တစ်ချက်ပါ။ကမ္ဘာနိုင်ငံတချို့မှာကလည်းသတင်းဌာနတွေနဲ့သတင်းသမားတွေအပေါ်ချုပ်ကန့်မှုတွေဖမ်းဆီးထိန်းသိမ်းတာတွေနှိပ်စက်ညှဉ်းပန်းတာတွေကလည်းအခုချိန်ထိရှိနေသေးပါပဲ။ဒီအတွက်တချို့သတင်းသမားတွေဟာသူတို့ရဲ့သတင်းရေးသားမှုတွေသတင်းလွတ်လပ်မှုအတွေ့လှုပ်ရှားမှုတွေကြောင်းအကျဉ်းထောင်တွေထဲမှာရှိနေကြရပါတယ်အကျဉ်းထောင်တွေမှာနှိပ်စက်ညှဉ်းပန်းခံရမှုတွေနဲ့စစ်ပွဲတွေတဘာဝဘေးရန်တွေကြားမှာသတင်းရယူရင်းအသက်ပေးသွားကြရတဲ့သတင်းသမားတွေလည်းအခုချိန်ထိရှိနေဆဲဖြစ်ပါတယ်တရင်လွတ်ခွင့်နဲ့တရင်သမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Reporters Without Borders
RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းသမားများအဖွဲ့ကြီးကတော့ဒီနှစ်2024ဇန်နဝါရီလကစပြီးအခုမေလဇန်အထိတကဘာလုံးအတိုင်းအတာနဲ့ကမ္ဘာနေရာ6နေရာကသတင်းသမား12ဦးဟာသူတို့ရဲ့သတင်းလုပ်ငန်းကြောင်းအသက်ဆုံးရှုံးခဲ့ရတယ်လို့အချိန်နဲ့အမျှတင်ပြထားတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပါလက်စတိန်က5ဦး၊ဆူရန်က2ဦး၊ချက်က2ဦး၊ကိုလံဘီယာက2ဦး၊ဟွန်ဒူရပ်စ်က2ဦးနဲ့မြန်မာက2ဦးလို့ဖြစ်ကြပါတယ်။နိုင်ငံပေါင်း48နိုင်ငံကသတင်းသမား944ဦးနဲ့သတင်းလုပ်ငန်းဆိုင်ရာအလုပ်သမား26ဦးစုစုပေါင်း980ဟာလည်းလက်ရှိဖမ်းဆီးထိန်းသိမ်းခံထားကြရတယ်လို့ဖော်ပြထားတာပါ။
Enfin levé. Tabaddat fi ATG.
တကဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ရရှိဖို့နဲ့ဘေးအန္တရာယ်အခက်အခဲတွေကြားမှာသတင်းတွေရယူရင်းအသက်ပေးသွားကြရတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့သတိရဂုဏ်ပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့လူခွင့်ရေးကိုအခြေခံပြီး1993ခုနှစ်ကကုလသမဂ္ဂထရီနီလာကမ်မှာ20မေလ3ရက်နေ့ကိုကမ္ဘာသတင်းစာနယ်ဇင်းလွတ်လပ်ခွင့်ရအဖြစ်သတ်မှတ်ပေးခဲ့ပါတယ်RSF လေးလာမှုတွေအရပြီးခဲ့တဲ့2023ခုနှစ်အတွင်းသတင်းသမား48ဦးသေဆုံးခဲ့ရတာပါသတင်းသမားတွေအများဆုံးအသက်ဆုံးရှုံးရတဲ့နိုင်ငံတွေကတော့ဆီးရီးယားဆိုမာလီယာဟေတီတောင်ဆူဒန်အာဖဂန်နစ္စတန်အီရတ်မက္ကဆီကိုဖိလစ်ပိုင်မြန်မာဘရာဇီးပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေဖြစ်ကြပါတယ်ကမ္ဘာနိုင်ငံတွေထဲမှာလက်ရှိသတင်းလွတ်လပ်ခွင့်အ ਨੇ ဆုံးနဲ့လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကိုလည်း RSF ကစစ်တမ်းယူဖော်ပြထားပါတယ်။နိုင်ငံတစ်ခုချင်းစီရဲ့နိုင်ငံရေးတရားဥပဒေစိုးမိုးရေးစီးပွားရေးလူမှုရေးလုံခြုံရေးစတဲ့ကဏ္ဍကြီး၅ခုပေါ်အခြေခံပြီးမေးခွန်းပေါင်း114ခုကိုဘာသာစကား24မျိုးနဲ့မေးမြန်းစစ်တမ်းယူခဲ့တာပါ။2024ခုနှစ်နောက်ဆုံးစစ်တမ်းတွေအရတော့ကမ္ဘာပေါ်မှာနော်ဝေနိုင်ငံကသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံဖြစ်ပါတယ်။သူနောက်မှာတော့ဒိန်းမတ်၊ဆွီဒင်၊ Netherland, Finland, Estonia, Portugal, Ireland, Switzerland နဲ့ဂျာမနီနိုင်ငံတွေပါဝင်ပါတယ်။ကမ္ဘာနိုင်ငံတွေထဲမှာသတင်းလွတ်လပ်ခွင့်အနည်းဆုံးနိုင်ငံတွေကတော့ Eritrea, Syria, Afghanistan, မြောက်ကိုရီးယား, Iran,Turkmenistan, Vietnam, Bahrain, တရုတ်နဲ့မြန်မာနိုင်ငံတွေပဲဖြစ်ကြပါတယ်ရှင
်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။ဆက်လက်ပြီးတော့သတင်းအချင်းကျုပ်တွေကိုပြောပြပေးပါအောင်မယ်။မြန်မာနိုင်ငံမှာပဋိပက္ခတွေဂျာတတိုင်ကလုံးအတိုင်းအတာနဲ့အိုးဝင်ဆွန့်ခွာထွက်ပြေးရသူအရသားတွေဟာဒီသတင်းပတ်ထဲမှာသုံးသန်းကျော်အထိစံချိန်တင်သွားပြီလို့ကုလသမဂ္ဂပြောပါတယ်။၆လအတွင်း50ရာခိုင်နှုန်းခုန်တက်သွားတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကထုတ်ပြန်ပါတယ်။လူသားချင်းစာနာမှုအကူအညီလိုအပ်နေသူ 17.6 တန်းရှိပြီးကလေး6တန်းကျော်ပါဝင်တယ်လို့လည်းဆိုပါတယ်။ရင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံပေါ်ဆွဲချက်တင်ရတဲ့အမှုကိုနိုင်ငံတကာတရားရုံးမှာမြန်မြန်ဆန်ဆန်ဖြေရှင်းနိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့ဂမ်ဘီယာနှစ်နိုင်ငံစလုံးကမျှော်လင့်ထားကြောင်း OIC အစည်းအဝေးပြင်ပမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးနဲ့ဂမ်ဘီယာတရားရေးဝင်ကြီးတို့တွေ့ဆုံအပြီးမှာထုတ်ပြန်ပါတယ်။မြန်မာနိုင်ငံအလဲပိုင်းမန္တလေးမှာအပူဒဏ်ကြောင့်ဧပြီလအတွင်းလူပေါင်း50ကျော်သေဆုံးခဲ့ကြောင်းဒေသတွင်းလူမှုကွန်မြူနတီအဖွဲ့တွေကိုကိုကပီသတင်းတွေမှာဖော်ပြထားပါတယ်။ဂါဇာမှာအစ္စရေးနဲ့ဟာမတ်ကြားအဖြစ်ကရစေးစစ်ဆန်ညှိနှိုင်းမှုတွေဟာတစုံတရာသဘောတူညီချက်မရရှိဘဲစစ်တင်တွေကပြီးဆုံးသွားခဲ့ပါတယ်။ဟာမတ်စ်ကိုစလဲအဖွဲ့ကိုင်ရိုမြို့ကိုရောက်ရှိလာပြီးအီဂျစ်ကာတာအမေရိကန်ဂျာဝင်စစ်သက်ပေးသူတွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်ခဲ့သူတွေတန်းမှာအစီအစဉ်ထုတ်လို့ရေမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်တံဒရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှူးတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ